ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်မြန်မာအပါအဝင်နိုင်ငံခြားကလာရောက်အလုပ်လာလုပ်သူအတော်များများနေရပ်ပြန်သွားကြတဲ့အတွေ့ဆက်ယုံအလုပ်ယုံလုပ်ငန်းတွေမှာအလုပ်သမားလိုအပ်ချက်ပြဿနာဖြစ်ပေါ်နေပါတယ်။ဒါကြောင့်နိုင်ငံခြားသားအလုပ်သမား900ကျော်ကိုပြန်လည်လက်ခံမယ်လို့ထိုင်းအစိုးရကကြေညာထားပါတယ်။မြန်မာနိုင်ငံကအလုပ်သမားအများအပြားကိုဒီနှစ်မကုန်ခင်လက်ခံခေါ်ယူဖို့မြန်မာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတယ်လို့ထိုင်းအလုပ်သမားဝန်ကြီးကလည်းပြောကြားထားပါတယ်။နိုင်ငံနားလည်မှုစာကြုံလွှာ MOU စာကြုံနဲ့လုံသားအများအပြားခေါ်ယူဖို့ထိုင်းအစိုးရဘက်ကကန့်လန့်ထားပြီးမြန်မာဘက်ကလည်းသွားဖို့အဆင်သင့်ရှိနေတယ်လို့မြန်မာအလို့သမားဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်က VOA ကိုပြောပါတယ်
ကျောင်းနဲ့ခိုင်းမတ်တဲ့မင်းကြီးကျွန်တော်တို့လက်ခံထားတယ်ကျွန်တော်တို့ရပိုင်းလာပိုင်းလောက်ဆိုရင်တော့လွတ်နိုင်တဲ့အနေအထားရှိပါပြောချင်တာကတော့ကျွန်တော်တို့ကသွားဖို့အလုံသမားတွေကတော့အသိနေပေါ့ဗျာဥပဒေကျွန်တော်တို့တစ်ဆက်အုံချုံမှုကိစ္စလေးတွေညီနိုင်တဲ့ဥစ္စာလေးအဲလည်းလေးကျွန်တော်ပြောတဲ့လူတွေတာလေးအဲ့ဒါလေးကြီးရင်ကျွန်တော်တို့လွတ်တော့မှာပါဗျာ
ပေါ်တောင်းတဲ့မြောက်ရီနယ်ဇက်ဂိတ်နှစ်ခုစလုံးကနေလုံသားစင်လို့ဖို့ကနဦးသဘောတူထားပါတယ်ဒါပေမဲ့ထိုင်းနိုင်ငံနယ်ဇက်မှာယာယီထားမဲ့ကိုဗစ်ကပ်ရောဂါယာယီစောင့်ကြည့်ရေးစင်တာတွေမှာမြန်မာလုံသားအများအပြားကိုထားဖို့အခက်အခဲရှိနေပါတယ်။ဒါကိုထိုင်းအလို့သမားရေးရာဌာနနဲ့ညှိနှိုင်းနေတယ်လို့ဦးမြင့်ဝင်းကပြောပါတယ်
။အဓိကကျွန်တော်တို့ဒီအလို့သမားဆိုလို့ရှိရင်မဲဆောက်ဘက်မှာကဒီဌာနကလောလောဆယ်ဟို900လောက်ပဲရှိတဲ့ဟာသူတို့စီစဉ်ထားတယ်ဗျာ။ရေနောင်းမှာကျတော့2000သာပေါ့နော်။2000စီစဉ်နေအောင်အဲ့ဒါလေးစီစဉ်ထားတော့ရေနောင်းဘက်ကတော့အရှင်ကြီး။သို့တော်လည်းပဲကျွန်တော်တို့က MOU ပြလုပ်မယ်ဆိုရင်တကယ်သွားမှာအလွယ်ဆုံးတော့ရပြီလည်းကြောင့်ကအတူလုံးနဲ့ဒါအများဆုံးကျွန်တော်လွတ်ချင်တာ။အဲအဲ့ဒါလေးကိုဟိုထိုင်းဘက်ကလည်းကြီးစံတာဘုလားရပြီးတဲ့ရေကလေးနည်းနည်းများအောင်ပေါ့နော်။အဲလုပ်ပြီးတော့အဲ့ဒါလေးကြီးနေပါလေ
။ထိုင်းနယ်စပ်မှာကွာရန်တင်းဝင်ရမယ့်မြန်မာလူသားတွေအတွက်နေထိုင်စားသောက်စရိတ်နဲ့ယောဂစစ်ဆေးကပြီးကိုဘယ်သူတွေကကြားခံပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရှိရသေးပါဘူး။ကိုဗစ်ကာယောဂါကြောင့်မြန်မာအပါဝင်အိန္ဒိယနိုင်ငံတွေကအလုတ်သွားလုကြသူအများအများနေရပြန်သွားကြပါတယ်။တရားဝင်အလုံးလုံးခွင့်ပါမစ်နဲ့အလုတ်သွားလုကြသူတွေကလည်းပါမစ်သက်တမ်းကုန်လို့အလုံးလက်မဲ့ဖြစ်ပြီးနေရပြန်သွားကြရတဲ့သူတွေရှိပါတယ်။အခုလို MOU နဲ့ထပ်လာမဲ့သူတွေအနေနဲ့လည်းအလုတ်ကန်ကိစ္စအသေးချာစုံစမ်းပြီးမှလာသင့်တယ်လို့အလုတ်သမားကူညီစောင့်ရှောက်ရေးအဖွဲ့တွေက VOA ကိုပြောပါတယ်
။သူတို့ခေါ်နိုင်ရင်အားတော့သူတို့က900ခုမင်းပြောပြမယ်တကယ်တမ်းကြရင်တော့ကျွန်တော်တို့ဒီဒီအနေထားမှာရှိတော့အလုပ်သမားတွေအလုပ်လက်မဲ့တွေအများကြီးဖြစ်တယ်။တရားမဝင်အလုပ်သမားတွေအများကြီးဖြစ်နေတယ်။ဒါတကယ်လားအလုပ်သမားအလောက်မလို့ကြာ။ရှိတဲ့အလုပ်သမားလည်းအလုပ်မပေးနိုင်ဘူးကြာ။အဲ့ဒါကိုသူကချက်ပေါ်တယ်ဆိုတာကျော်လည်းသိနာမလဲဘူး။ဒါလည်း policy ပဲလို့မြင်တယ်။သူကတရားအမှုယူရတော့ဒီရောက်လာရင်ဒုက္ခရောက်တာများတယ်ဆိုတာ။တရားစုံရှုံလန်းပြီးမှလိုက်ဖို့လဲကျွန်တော်အဲ့ဒါလေးလည်းမသိသေးဘူးကြာ။
ထိုင်းခြေဆိုင်အလုပ်သမားကူညီစောင့်ရှောက်ရေးမဟာမိတ်အဖွဲ့ AAC ရဲ့အလုပ်အမှုဆောင်ဒါရိုက်တာဦးလခိုင်ပြောသွားတာဖြစ်ပါတယ်။ထိုင်းရေတွက်လုပ်ငန်းတွေမှာမြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေက MOU အလုပ်သမားတွေကိုအလုပ်သမားအခွင့်အရေးအပြည့်အဝပေးပြီးတရားဝင်အလုပ်ခံတယ်ဆိုတဲ့ပုံရိပ်ကောင်းကိုပြသဖို့အခုလို MOU နဲ့အလုပ်သမားတွေကိုခေါ်ဖို့စမ်းသပ်ရှိနေတယ်လို့လည်းဦးလခိုင်ကပြောပါတယ်။မြန်မာလာအိုကမ္ဘောဒီးယားဒီသုံးနိုင်ငံက MOU လုံသား900ကျော်လိုအပ်နေတယ်လို့ထိုင်းလုပ်ငန်းရှင်တွေကထိုင်းအလုပ်သမားရေးဝန်ကြီးဌာနကို2021ခုနှစ်ဒီဇင်ဘာလကတင်ပြခဲ့ကြပါတယ်ခင်ဗျာ